မြန်မာနိုင်ငံအတွင်းရန်ကုန်မန္တလေးမြို့အပါဝင်မြို့တချို့ကအာဏာသိမ်းမှုစန့်ကျင်ရေးလျှက်တပြက်ဆန္ဒပြမှုတွေမှာယူကရိန်းကိုရုရှားကျူးကျော်မှုအပေါ်ကန့်ကွက်ရှုတ်ချတဲ့စာသားတွေကိုပါကန့်ဆောင်ဆန္ဒပြခဲ့ကြပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုမဆုမွန်ကပြောပြပေးမှာပါခင်ဗျာ
။ရန်ကုန်မှာဒီကနေ့ဖေဖော်ဝါရီလ28ရက်နေ့မနက်ပိုင်းကအဖိနှိတ်ခံပဲရှိတဲ့ဘာသာလူမျိုးမကွဲပြားဘူးဆိုတဲ့ခေါင်းစည်းစာတမ်းတွေကန့်ဆောင်ပြီးရန်ကုန်လူထုတပိတ်အဖွဲ့ကဥဆောင်ပြီးတော့လျှက်တပြက်ဆန္ဒပြခဲ့ကြပါတယ်။ဆေးရနာသိမ်းမှုစန့်ကျင်မှုတွေကိုစစ်တပ်ကနေအကြမ်းဖက်ပစ်ခတ်ဖြိုခွဲတာကြောင့်ရန်ကုန်မှာပထမဦးဆုံးကြာဆုံးခဲ့မှုနှစ်ပတ်လည်အဖြစ်နဲ့ဆန္ဒပြနေကြတာပါ။စစ်ကောင်စီရဲ့ပစ်ခတ်ဖြိုခွဲမှုကြောင့်ရန်ကုန်မှာကြာဆုံးခဲ့ကြရတဲ့ကိုညီညီအောင်ထက်နိုင်၊မောင်စင်လင်းထက်၊ကိုဟိန်းထွတ်အောင်၊ဆီယာမဒေါ်တင်ရွှေရီတို့ကြာဆုံးတဲ့တစ်နှစ်ပြည့်လည်းဖြစ်ပါတယ်။ဖေဖော်ဝါရီလ28ရက်နေ့မနေ့ကလည်းကျောက်ခေကိုမှောက်ပြဆိုတဲ့ခေါင်းစဉ်နဲ့စရောက်ချုပ်ရေးဒေတာအဖြစ်သတ်မှတ်ထားတဲ့တောင်တကုံမြို့နယ်မှာတော်လန်သွေးမကုံတောင်တကုံတပိတ်အင်အားစုကဥဆောင်ပြီးဆေးရနာသိမ်းမှုစန့်ကျင်ဆန္ဒပြပွဲတစ်ခုပြုလုပ်ခဲ့ပါတယ်။အဲ့ဒီဆန္ဒပြပွဲမှာယူကရိန်းပြည်သူတွေနဲ့အတူရက်တီကြောင်းကိုလည်းဖော်ပြခဲ့ကြတယ်လို့ဆန္ဒပြပွဲဥဆောင်သူတဦးက VOA ကိုအခုလိုပြောပြပါတယ်
။ဒီမိုကရေစီကိုတည်ဖယ်ပြီးတော့လက်နက်ကန်ဒီပြည်သူပေါ်ရောအာနာရှင်ဒီပြည်သူကကျွန်တော်တို့ဒီဒီမိုကရေစီကိုလက်နက်နဲ့လက်နက်ကန်ချိန်ချောက်တာမျိုးတွေမတရားလက်နက်နဲ့အနိုင်ကျင့်နဲ့လုပ်ရရင်ကျွန်တော်တို့ကန့်ကွက်တယ်ပေါ့နော်အဲပြီးတော့ကျွန်တော်ယူကရိန်းနဲ့ဟိုရုရှားနဲ့ကတော့ကျွန်တော်ဒီမြမအရေးမှာဝင်ရှုပ်ခဲ့နေတယ်ဒီမိုကရေစီသဘောတရားရရှိမှာဆိုကျွန်တော်ယူကရိန်းရဲ့ယူကရိန်းဘက်ကနေကျွန်တော်ကရက်တည်တယ်ပေါ့လေအဲ့ဒီကြောင့်ကျွန်တော်ယူကရိန်းနဲ့တူတူကျွန်တော်တို့ဟိုတတိယတရားရှိတယ်ကျွန်တော်ထုတ်ဖော်ပြတာပေါ့နော်
မန္တလေးမြို့မှာလည်းစစ်ကောင်စီရဲ့စစ်ဆေးတင်းကြပ်မှုတွေကြားကပဲဒီကနေ့နေ့လယ်ပိုင်းကအမျိုးသမီးတွေဦးဆောင်တဲ့ဆေးရနာသိမ်းမှုစန့်ကျင်ဆန္ဒပြခဲ့ကြပါတယ်။နိုင်ငံတွင်းကဆေးရနာသိမ်းမှုကိုစန့်ကျင်ဆန္ဒပြကြသလိုလက်ရှိမှာဖြစ်နေတဲ့ယူကရိန်းနဲ့ရုရှားစစ်ပွဲမှာလည်းယူကရိန်းပြည်သူတွေဘက်ကရက်တီချောင်းကိုထဲ့သွင်းဆန္ဒပြခဲ့ကြတယ်လို့မန္တလေးတပိတ်တက်ကြွလှုပ်ရှားသူမတ်ချန်းကပြောပြပါတယ်
။စစ်ဆောင်ကတော့ဒီကျွန်တော်တို့ဒီမြန်မာရဲ့မဟုတ်ပါဘူးနော်ဒီယူကရိန်းမှာလည်းဆိုစစ်ပွဲဖြစ်ပြီးတော့စစ်ဆောင်ရတဲ့လူတွေကြက်ပေါ်တိကျရတော့စိတ်ကြည်လူတွေနဲ့တူတူဒီစစ်ဆောင်ကြည်လူတွေနဲ့တူတူဆိုတော့စတားရရက်တည်ပါရဲ့ဆိုတဲ့အသေးစိတ်လေးတော့ဟုတ
်မန္တလေးမြို့မှာစစ်ကောင်စီတပ်တွေရဲ့လုံခြုံရေးအင်အားတွေကတိုးမြင့်ထားစေဖြစ်ပြီးတော့ဖမ်းဆီးမှုတွေနဲ့စစ်ဆေးမှုတွေကလည်းဆက်ရှိနေတယ်လို့မတ်ချန်းကပြောပြပါတယ
်ဟုတ်ရှိစီရတော့မန္တလေးမြို့ကပတ်စစ်တိုက်ပြီးတော့ဆင်နေတဲ့အခြေအနေပါတော့အဲ့ရောက်သွားရတော့မရှိပါဘူးဆိုပြီးတော့ကျူလာရဲ့အခြေအနေပါအခုကျွန်တော်တို့လည်းစာဝါဟိုကိုပြောအောင်လို့လည်းဒါတော့ကိုပြောအောင်ကိုပြောလို့နဲ့ပတ်သက်ပြီးတော့စာဝါအဲစာသွားရဲ့လူတွေပေါ့နော်ဒီနဲ့ပတ်သက်ပြီးတော့ဒီလိုထပ်ပြီးတော့ဒီလိုလိုင်းနေလဲကျွန်တော်တို့လည်းသိရအောင်ပေါ့နော်ကျွန်တော်တို့လည်းဒီဒီ mix ပြီးတော့လောရဘယ်သူတွေလိုက်တယ်ဆိုအဆက်ဆက်ဒီလူတွေလိုင်းနေမှာကျွန်တော်တို့လည်းသိရအောင်ပေါ့အဲ့ဒါရရနေပြီးတော့မှဒါနည်းနည်းလေးထုတ်ပြီးတော့ထွက်ခဲ့ရတာပေါ့ဟုတ်
2021ခုနှစ်ဖေဖော်ဝါရီလ28ရက်နေ့ကပြစ်ခတ်ဖြိုခွဲမှုကြောင့်ပြည်သူ၄ဦးကြာဆုံးခဲ့ရပြီးအများအများဒဏ်ရာရခဲ့တဲ့ဆေးရနာသိမ်းမှုစန့်ကျင်ဆန္ဒပြပွဲတစ်နှစ်ပြည့်အဖြစ်နဲ့တနင်္လာရီတိုင်းလောင်းလုံမြို့နယ်မှာဒီကနေ့မနက်ပိုင်းမှာလည်းခြိတက်ဆန္ဒပြခဲ့ကြပါတယ်ဒီကနေ့ဆေးရနာသိမ်းမှုဆန္ဒပြပွဲမှာမြမရဲ့ဆေးရနာသိမ်းမှုစန့်ကျင်ဆန္ဒပြတာအပြင်ယူကရိန်းပြည်သူတွေနဲ့တသားတည်းရှိကြောင်းပြသတဲ့အနေနဲ့We stand with Ukraine ဆိုတဲ့စာတမ်းတွေကိုပါကင်ဆောင်ပြီးဆန္ဒပြခဲ့ကြတာပါမြန်မာနဲ့ယူကရိန်းပြည်သူတွေရဲ့လွတ်လပ်ခွင့်နဲ့ရပိုင်ခွင့်တွေကိုအပြည့်အဝလေးစားလိုက်နာဖို့နဲ့မြန်မာနဲ့ယူကရိန်းပြည်သူတွေနဲ့အတူတသားတဲ့ရည်တည်ကြောင်းကိုလည်းမြန်မာနိုင်ငံဆိုင်ရာပြင်သစ်တရုံကဒီကနေ့ထုတ်ပြန်ခဲ့ပါတယ်ဖေဖော်ဝါရီလ26ရက်နေ့ကလည်းကချင်ပြည်နယ်ကစစ်ဘေးဆောင်လူငယ်တွေစုပေါင်းပြီးယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့ရုရှားကိုရှုံချပြီးယူကရိန်းပြည်သူတွေနဲ့အတူရက်တီကြောင်းဖော်ထုတ်ပြသတဲ့လှုပ်ရှားမှုတစ်ခုလုပ်ခဲ့ကြပါတယ်။ဒီမိုကရေစီရဲ့လှုပ်ရှားသူတွေဘက်ကအခုလိုယူကရိန်းကိုရုရှားကျူးကျော်မှုကန့်ကွက်ကြောင်းထုတ်ဖော်ဆန္ဒပြချိန်မှာပဲအာဏာသိမ်းစစ်ကောင်စီကတော့ရုရှားအချုပ်အခြာအာဏာတည်တံ့မှုနဲ့ကမ္ဘာငြိမ်းချမ်းရေးထိန်းချုပ်ဖို့လုပ်ရအဖြစ်နဲ့ရုရှားရဲ့လုပ်ရအပေါ်ထောက်ခံပြောဆိုထားပါတယ်ရှင်။